မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ရိုဟင်ဂျာမွတ်စလင်တွေပေါ်မှာအကြမ်းဖက်မှုကိုကန့်ကွက်တဲ့အနေနဲ့မြန်မာနိုင်ငံမှာပြုလုပ်နေတဲ့ရင်းနှီးမြှုပ်နှံမှုတွေကိုပြန်ပြီးရုပ်သိမ်းဖို့အတွက်မလေးရှားနိုင်ငံပိုင် Petronas ဆိုင်ကုမ္ပဏီကိုမလေးရှားပါလီမန်အမတ်တွေကဗိုလ်တပူးနေမှာတောင်းဆိုလိုက်ကြပါတယ်။ Petronas ကုမ္ပဏီဟာအစ္စလာမ်ကိုတည်ဝင်ဘာသာဖြစ်နေတိမှတ်ပြုထားတဲ့မလေးရှားနိုင်ငံရဲ့အကြီးဆုံးဆိုင်ကုမ္ပဏီဖြစ်ပြီးမြန်မာနိုင်ငံမှာသဘာဝတန်းဝင်လုပ်ကွက်တွေအများအပြားကိုပိုင်ဆိုင်ထားတဲ့ကုမ္ပဏီလည်းဖြစ်ပါတယ်။မြန်မာစုအနေနဲ့လူနည်းစုရိုဟင်ဂျာတွေကိုခွဲခြားဆက်ဆံမှုတွေချက်ချင်းရဆိုင်ပြီးနိုင်ငံသားဖြစ်နေတိမှတ်မပြုရန်လာမယ့်နှစ်ကစပြီးမြန်မာနိုင်ငံရဲ့လုပ်ငန်းဆောင်ရွက်မှုတွေအားလုံးကိုရဆိုင်ဖို့အတွက်နိုဝင်ဘာလ10ရက်နေ့ကမလေးရှားပါလီမန်အမတ်40ကျော်တို့ကမြစ်တာရက်ခံခဲ့ကြတာပါမလေးရှားနိုင်ငံဟာရိုဟင်ဂျာပြည်ထောင်စုနဲ့ပတ်သက်ပြီးဒေတာရင်းမှာအပြင်းထန်ဆုံးကန့်ကွက်တဲ့နိုင်ငံတစ်ခုဖြစ်ပြီးအကြမ်းဖက်မှုနဲ့ပတ်သက်လို့စိတ်မချမ်းမြေ့ဖြစ်ရကြောင်းစက်တင်ဘာလတုန်းကမလေးရှားနိုင်ငံဆိုင်ရာမြန်မာတမ်မတ်ကြီးကိုဆင့်ခေါ်ပြီးပြောကြားခဲ့တာလည်းဖြစ်ပါတယ်